မဝေနု VOU ကုလူလာအတွက်ကျေးဇူးတင်ပါတယ်ကျေးဇူးရှိစွာပါတယ်နော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်အခုလို့ဖိတ်ကြားပေးရတဲ့
ကျွန်တော်ပထမဆုံးမေးချင်တာကမဝေနုကဒီအမေရိကန်ပြည်ထောင်စုကိုလာတဲ့ခရီးစဉ်မှာဒီအမေရိကန်သမ္မတ George W. Bush ရဲ့ဒီ Bush Institute ကနေပြီးတော့လောက်တဲ့ဒီလူငယ် Forum မှာတနည်းပြည့်အနေနဲ့လာရင်းနဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့ပထမဆုံးမဝေနုရဲ့ခရီးစဉ်နဲ့ပတ်သက်လို့ရေဝီကကျွန်တော်တို့ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီ Bush Institute ကနေပြီးတော့မြန်မာပြည်မှာရှိရလူငယ် activist တွေပေါ့နော်လူငယ်ခေါင်းဆောင်လေးတွေကိုသင်တန်းပေးရပါတော့နော်အဓိကစွမ်းရည်မြင့်တင်သင်တန်းခေါင်းဆောင်မှုသင်တန်းလို့ဟာပါပဲ Liberty and Leadership Forum လို့ခေါ်ရဲအဲ့ဥစ္စာကျွန်တော်တို့မနှစ်ကဂျွန်ကနေစပြီးတော့အခုဂျွန်မှာပေးရပါဆိုတော့ကျွန်တော်တို့ graduation လာယူရပါတော့နော်ဟို certificate လာယူရတဲ့ပေါ်ပါပဲ
ဟုတ်ကဲ့နောက်တစ်ခုကဒီခီးစင်အတွင်းမှာဒီ Bush Institute လာတယ်ဆိုရင်လည်းကျွန်တော်နားလည်သလောက်တော့ဟိုသမ္မတဥပမာနဲ့ညစာစာပွဲမှာတက်ဖြစ်တာအပါဝင်ပေါ့နော်တခြားဒီအစိုးရတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့လည်းဟိုမဝဝင်နူတွေ့ရလို့ကျွန်တော်သိပါတယ
်
ဆိုတော့ဒီလိုအမေရိကန်ဒီနိုင်ငံရေးအတိုင်းဝိုင်းနဲ့တွေ့ရစုံတဲ့ကိစ္စတွေမှာရောဘလို့အကြောင်းအရာတွေပြောပြကြလဲဆွေးနွေးပြကြလဲ
ဟုတ်ကဲ့အဓိကတော့သမ္မတဥပမာရဲ့ if thy ညစာစာပွဲမှာကျွန်မကိုဖိတ်တယ်ကျွန်မရောက်သွားတယ်ပေါ့နော်ဆိုတော့အဲ့မှာတော့အဓိကကျွန်မပြောတာဒီမြန်မာပြည်ရဲ့ဒီမိုကရေစီကိုတက်တက်ကြွကြွပါဝင်ပံ့ပိုးပေးဖို့ပေါ့နော်အထူးသဖြင့်ဒီစစ်မှန်တဲ့ဒီမိုကရေစီကိုသွားနိုင်ဖို့အတွက်ကိုအမေရိကန်ပြည်ထောင်စုအနေနဲ့တက်ကြွစွာပါဝင်ပံ့ပိုးပေးဖို့နောက်အမေရိကန်ပေါ်လစီကိုလည်း the design မှတ်မှတ်ကျွန်တော်တို့သတိထားပြီးတော့ဟိုဆက်ဆံဖို့ပေါ့နော်အဲ့ဒါမျိုးတွေကိုလည်းပြောခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့စီမှာအခုကျွန်တော်တို့အပြောင်းလဲကာလာ၄နှစ်တာကြာသွားပြီမဲ့လဲကျွန်တော်တို့လူခွင့်ချိုးဖောက်မှုတွေအများကြီးရှိနေရဲရန်ကိုစိုးရတဲ့လူခွင့်ချိုးဖောက်မှုတွေပါရှိနေရဲဆိုတဲ့ဟာမျိုးတွေကျွန်တော်တို့တွေ့နေရတယ်ပေါ့နော်ဆိုတော့ဓာမျိုးတွေကိုဖြည့်ရှင်းအရင်ဆုံးဖြည့်ရှင်းမှတ်တာခုနဒီမိုကရေစီကိုကျွန်တော်တို့ဖြောင်းဖြောင်းဖြူဖြူသွားနိုင်မှာပေါ့နော်အဲ့ဒါမျိုးကိုကျွန်မလေးထားပြီးတော့ပြောခဲ့ပါတယ
်ဟုတ်ကဲ့ဟိုတခုရှိတာဒီ American အစိုးရမြန်မာနိုင်ငံမှာအပြောင်းလဲဖြစ်လာတဲ့အချိန်မှာစပြီးထိထိဆက်ဆက်လာတော့တို့ကဒီလိုသူတို့ကိုယ်တိုင်လည်းဒီဘက်မှာအာရှနဲ့ချင်းဝင်ရှာညှိမယ်ဆိုတဲ့ policy အမေရိကန်ဘက်မှာလည်းရှိရပါတော့။အဲ့ဒီတပြိုင်တည်းမှာလည်းမြန်မာနိုင်ငံပြောင်းလာတော့သူတို့လည်းထိထွေ့ဆက်ဆံရေးမှုကျင့်သုံးမယ်ဆိုပြီးတော့စပြီးတော့မြန်မာစိုးရနဲ့ဆက်ဆံလာတယ်ဒီ policy ကလည်းမှန်တယ်ဆိုပြီးတော့အစိုးရတာဝန်ရှိသူတွေသမ္မတဥပမာကိုယ်တိုင်ရောမကြာခဏပြောကြတယ်ဆိုတော့ဒီမူဝါဒရောတကယ်ဒီအမေရိကန်အစိုးရဘက်က justify လုပ်တယ်လို့ပေါ့လေဟိုပုံသက်နေကြတယ်လို့တကယ်ရောမှန်ရဲ့လား
အခုနပြောသလိုပေါ့နော်အမေရိကန်ပြည်အောင်စုကမြန်မာပြည်ပေါ်မှာထားတဲ့နိုင်ငံခြားရေးမူဝါဒဟာအောင်မြင်တဲ့မူဝါဒတစ်ခုဖြစ်တယ်။မြန်မာပြည်ကြီးဟာပြောင်းလဲသွားပြီဆိုတော့အယူဆမျိုးတို့ရှိနေရပေါ့။အဲ့ဒီအယူဆရှိနေတာထက်ကိုတို့ကအဲ့လိုမျိုးကြိတ်မိတ်ပြီးတော့ယုံကြည်နေချင်တာပေါ့နော်။အဲ့ဒါမျိုးကျမတို့တွေ့မြင်ရတယ်။ဒါပေမဲ့လက်တွေ့မှာကျမခုနပြောသလိုပဲကျမတို့ဟာအောင်မြင်တဲ့တို့ policy ဟာအောင်မြင်တယ်လို့ပြောလို့မရပါဘူး။လူတွေအများကြီးအခုချိန်ထိဒုက္ခရောက်နေကြရတယ်လူခွင့်ချိုးဖောက်မှုတွေခံနေရတယ်နှိပ်ကွပ်မှုတွေခံနေရတယ်ဆိုလို့ရှိလို့ရှိရင်ဒါဟာအောင်မြင်တဲ့မူဝါဒမဖြစ်နိုင်ပါဘူးသူတို့မျှော်မှန်တဲ့စစ်မှန်တဲ့ဒီမိုကရေစီလဲရောက်ဖို့အလံအများကြီးဝေးနေသေးတယ်လို့ခုနပြောသလိုဒီအခြေခံပြဿနာတွေကိုမဖြေရှင်းဘဲနဲ့ဆက်သွားမယ်ဆိုလို့ရှိရင်ကဘာကရောမြမဆိုးရကပါလိုလားတဲ့ခုနစီးပွားရေးဖွံ့ဖြိုးတိုးတက်မှု sustainable ဖြစ်တဲ့ရေရှိတည်တဲ့ဖွံ့ဖြိုးတိုးတက်မှုတစ်ခုကိုရမှာမဟုတ်ပါဘူးလူသားတွေရဲ့နိုင်ငံသားတွေရဲ့နိုင်ငံထဲမှာရှိနေတဲ့လူတွေရဲ့လူခွင့်ရေးတွေလွတ်လပ်ခွင့်တွေကိုအမခံချက်ပေးပြီးမှသာပေးမှသာလေရင်အဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေဟာရေရှိတည်တဲ့ခိုင်မြဲတာပါအဲ့ဒါမှပို့ပြီးတော့အားလုံးကယုံကြည်စိတ်ချစွာနဲ့ခုနကဒီ investment တွေပေါ့နော်အဲ့ဒါမျိုးတွေစီးပွားရေးနှိမ့်နှံမှုတွေကိုစိတ်ချလက်ချစွာလုပ်နိုင်ပြီးတော့မှခုနပို့ပြီးတော့ဖွံ့ဖြိုးခုနရေရှိတည်တက်တဲ့ဖွံ့ဖြိုးတိုးတက်မှုတစ်ခုကိုဥတည်သွားနိုင်ပါပါဆိုတော့အဲ့လိုနေအဲ့လိုအခြေအနေတစ်ခုသွားဖို့ကျွန်တော်တို့အလှမ်းအများကြီးအလှမ်းအရန်กว่าဝေးနေတာကိုတွေ့နေရတယ်လက်ရှိအနေအထားအရဆိုလို့ရှိရင်ဆိုအဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့ကခုနပြောသလိုတို့အမေရိကန်အစိုးရယုံကြည်နေတယ်လို့မျိုးဒါဟာအောင်မြင်တဲ့ policy တစ်ခုလို့ပြောလို့မရပါဘူ
းဟုတ်ကဲ့အခုဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံမှာဒီနေ့ကိုအရေးကြီးတဲ့နေ့ဆိုပြီးတော့ပြည်ရင်းရောပြည်ပါရောပြောကြရတယ်ရှိတယ်။အထူးသဖြင့်ဒီရွေးကောက်ပွဲကာလလည်းဖြစ်နေတော့နှီးလာပြီဆိုတော့ဒါနဲ့ပတ်သက်လို့ဒီအမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကသဘောထားတွေဘယ်လိုတွေ့ရလဲ
တို့ရွေးကောက်ပွဲကိုအရန်ကိုစိတ်ဝင်စားတယ်လို့ကျွန်မထင်ပါတယ်ရွေးကောက်ပွဲကိုအများကြီးမျှော်လင့်ထားတယ်လို့ထင်ပါတယ်ရွေးကောက်ပွဲအခြေအနေပေါ်မူတည်ပြီးတော့အမေရိကန်မူဝါဒဟာပြောင်းလဲသွားနိုင်တယ်လို့လည်းကျွန်မထင်တယ်ပေါ့နော်ဆိုတော့ဟိုသမရကြီးကိုရိုင်းကတော့မှပြောပါတယ်အခုနေတို့ရွေးကောက်ပွဲရှိနေသေးတယ်ပေါ့ရွေးကောက်ပွဲမှာအာမျှော်လင့်ချက်ရှိသေးတယ်ရွေးကောက်ပွဲကိုစောင့်ကြည့်ပါအောင်ဆိုပြီးသမရဥပမာကျွန်မကိုပြောပါတယ်ဆိုတော့ကျွန်မလည်းပြောပါတယ်ဟုတ်ပါတယ်ကျွန်မတို့ရွေးကောက်ပွဲဖြစ်ဖို့အရန်ရည်ကြည်ပါတယ်ရွေးကောက်ပွဲရှိရလဲရန်ကောင်းပါတယ်ပေါ့တစ်ချိန်တည်းမှာပဲကျမတို့အဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုအပ်တယ်ပေါ့နော်အဲ့လိုမျိုးအာမခံချက်ရဖို့လိုအပ်တယ်ပေါ့နော်အဲ့အတွက်ကိုလည်းခုနလိုမျိုးအနိကက်ပူပေါင်းပံ့ပိုးမှုတွေလုပ်ပေးစေချင်တယ်လို့ကျမပြောပါတယ်တကယ်လို့ဒါခုနပြောသလိုလူတိုင်းမဲပေးခွင့်မရဘူးပေါ့နော်နောက်တစ်ခါဒီဒေါအောင်ဆန်းစုကြည်ဟာလည်းသမရအနေနဲ့ရွေးချယ်ပိုင်ခွင့်မရဘူးပေါ့နော်နောက်တစ်ခါကျမတို့ရိုဟင်ဂျာတွေကလည်းနိုင်ငံရေးမှာပါဝင်ခွင့်တွေမဲပေးခွင့်တွေဆုံးရှုံးသွားမယ်ဆိုလို့ရှိရင်ဒါဥပမာတစ်ခုပေါ့နော်လူနည်းစုပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်နိုင်ငံရေးမှာပါဝင်ခွင့်တွေဆုံးရှုံးသွားမယ်ဆိုလို့ရှိရင်ဒါဟာကျမတို့လွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲလို့ပြောလို့မရပါဘူးဆိုတော့အဲ့ဒါဒါအရေးကြီးတာကလွတ်လပ်မျှတပြီးအားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုတယ်ဆိုတဲ့ဟာကိုကျွန်မ highlight လုပ်ခဲ့ပါတယ
်။ Okay ဆက်စပ်ဒီမဝင်ဘူးပြောသွားတဲ့အထဲမှာပေါ့အမေရိကန်တော့ဒီရွေးကောက်ပွဲရှိပါသေးတယ်သူစောင့်ကြည့်ပါအောင်ဆိုပြီးသူတို့ကတော့မျှော်လင့်ချက်ကိုမလျှော့ရင်သေးတဲ့သဘောထားမျိုးလို့ကျွန်တော်နားလည်လို့ရတယ်ပေါ့နော်။အဲဆိုတော့ဒီလိုမျိုးအမေရိကန်ဘက်ကဒီကျွန်တော်ဗမာပြည်ဘက်မှာအပြောင်းအလဲတွေလုပ်ဖို့လိုနေသေးတယ်ဥပမာရွေးကောက်ပွဲဆိုရင်လည်းလွတ်လပ်ပြီးတရားမျှတတဲ့အခြေအနေဖြစ်ဖို့လိုနေသေးတယ်ဆိုတော့ပို့ပြီးတော့လက်တွေ့ကြကြသဘောပေါက်အောင်ဆိုလို့ရှိရင်ဒီမဟုတ်ဝင်နေလို့တက်ချွတ်လှရှားသူတွေဘက်ကဘာတွေလုပ်ပေးဖို့လိုမလဲဒီအမေရိကန်ပဲဖြစ်ဖြစ်ဒီအနောက်နိုင်ငံတွေပြည်ရင်းပြည်ပအဖွဲ့အစည်းတွေပိုနားလည်လာအောင်ဘာတွေလုပ်ပေးဖို့လိုမလဲ
ကျမထင်ပါတယ်ကျမတို့လူမျိုးလူခွင်းလှရှားသူတွေဟာမြန်မာပြည်ရဲ့အပြောင်းလဲမှာတတိထားစောင့်ကြည့်ပြီးတော့ဒါတွေကိုပြည်သူတွေကိုသိအောင်အစိုးရကိုသိအောင်မှခုနလိုအပ်ချက်ရှိနေတာတွေကိုနိုင်ငံတကာကိုသိအောင်ဒီမိုကရေစီအတွက်ကိုပံ့ပိုးပေးနိုင်မယ့်လူတွေအားလုံးတီအောင်ကျမတို့လုတ်ပေးဖို့လိုရယ်ပေါ့နော်နောက်ခါအဲ့ဟာတွေကိုလိုအပ်နေတဲ့ဟာတွေကိုအားလုံးပူပေါင်းပြီးတော့ဖြည့်ရှင်းဖို့လိုရယ်လို့ကျမထင်ပါတယ်အဲ့ဒါမှကျမတို့ဖြောင့်ဖြူးတဲ့ခုနဒီမိုကရေစီကိုသွားနိုင်မှာပါဆိုတော့အခုကပြည်သူတွေမှာကောတကယ်လက်တွေ့မှာကောအများကြီးစိုးရိမ်စိတ်တွေဖြစ်နေရပေါ့နော်တကယ်ကောကျမတို့နိုင်ငံဟာရွေးကောက်ပွဲတော်ရှိအောင်မှန်နေမှန်နေဒါပေမဲ့တခြားဒီမိုကရေစီရဲ့ကြံ့ရင်လက္ခဏာတွေနဲ့မပြည့်စုံမဲနဲ့တကယ်ပဲဒီမိုကရေစီကိုသွားနေတာလားဆိုရယ်ပြည်သူတွေမှာစိုးရိမ်စိတ်တွေเนาะတန်တရားစိတ်တွေဖြစ်နေတာကိုတွေ့ရတယ်ဒါတွေကိုဖြည့်ရှင်းပေးဖို့လိုတယ်အစိုးရအနေနဲ့ကောအားလုံးပူပေါင်းပါဝင်ပြီးဖြည့်ရှင်းဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုဒီအမေရိကန်ဒီအစိုးရဘိုင်းနေမှာကြားထဲမှာမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးရင်ဟိုဒုတိယပြဿနာလို့ပြောလို့ရနိုင်တယ်ဒီတိုင်းရင်းသားတွေနဲ့လက်နက်ကပ်ပြစ်ခတ်တဲ့ကိစ္စပေါ့နော်အခုဆိုလို့ရှိရင်အပြစ်ခတ်ရထားတဲ့ဖွဲ့စည်းရေးတဲ့အောင်ပြည်ပြည်လားခက်လားတွေအလိုပြစ်ခတ်တွေဖြစ်နေတယ်ဆိုတော့မြန်မာနိုင်ငံမှာတချိန်တည်းမှာပဲအစိုးရတော့ပြောနေတာသူငင်းငယ်တွေဆွေးနွေးနေတယ်ဆွေးနွေးနေတယ်အဖွဲ့ပေါင်းဘယ်လောက်တောင်ပါလာပြီပဲဆင်းရောက်နေပြီဆိုပြီးပြောနေတယ်ဒါပေမဲ့လက်တွေ့မှာဟိုတိုင်းပြည်တော်အပြစ်ခတ်ရဆေးဆိုပြီးသူတို့မှန်းထားတဲ့လောက်လည်းဖြစ်မလာဆိုဒါရင်နဲ့ပတ်သက်လို့ဒီအမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းမှာစိုးရိမ်ပူပန်မှုတွေနဲ့ပတ်သက်လို့မဟုတ်ဝင်တို့ဘယ်လောက်ထိဟိုတိုက်ခွင်ရခဲ့လဲသူတို့စိုးရိမ်ချက်ဘယ်လောက်ထိရှိနေလဲ
ကျွန်မနားလည်တဲ့လောက်ကတော့သူတို့ခုနပြောသလို geopolitics ပေါ့နော်ဒီအမေရိကန်မှာအဲ့ဟာကိုလည်းသူတို့အလေးနဲ့ထားသလိုခုနစီးပွားရေးကိုလည်းသူတို့စိတ်ဝင်စားသလိုဒါပေမဲ့တစ်ချိန်တည်းမှာပဲမြန်မာပြည်ရဲ့ပြောင်းလဲကိုလည်းသူတို့အနီးကပ်စောင့်ကြည့်နေရဲ့ဆိုတော့ကျွန်မသိရတယ်ဆိုတော့ဒီ peace process ကလည်းသူတို့အတွက် agenda တစ်ခုပေါ့နော်သူတို့ဒါကိုအနီးကပ်လေ့လာရလို့ကျွန်မထင်တယ်ကျွန်မအသေးစိတ်တော့မသိခဲ့ရဘူးပေါ့နော
်ဟုတ်ကဲ့နောက်တစ်ခုကလည်းဒီမဝေနုကိုလည်းဟိုအစ္စတန်ဘာလဝန်တယောက်လည်းဖြစ်တယ်နောက်ဒီသမရတက်ခင်းနဲ့ဒီအစ်တန်ညတာစာဝဲကိုလည်းကိုယ်လည်းတက်ရောက်ခဲ့တယ် most လူမျိုးတက်ရောက်နေတယ်ကျွန်တော်မေးချင်တာမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအဲ့လိုပိပခတ်တွေဟိုအခြေခံတဲ့ကွဲပြားတဲ့ကိစ္စတွေမှာအခြေခံပြီးပိပခတ်တွေကြီးကျယ်ဖြစ်ခဲ့တယ်လူတွေတည်ရတယ်အခြေပြဲနေပြဲတွေဖြစ်ကြရတယ်လေအများကြီးဒါပေမဲ့အဲ့ပြဿနာတွေကအခုလက်တလောတော့ငြိမ်းတော့ပြီမဲ့ဒီလိုအမုန်းပွားတဲ့ကိစ္စတွေကလူလူကြားမှာရှိနေကြစေပဲဆိုတော့ကျွန်တော်နားလည်ပါတယ်နောက်တစ်ခုကဒီလူမှုကွန်ရက်တွေ internet လူမှုကွန်ရက်တွေမှာဆိုလို့ရှိရင်လည်းအခုချိန်ဒီတရားတရားနဲ့အဲ့လိုပေါ့လေပြင်းပြင်းထန်ထန်ပြောကြဆိုကြတာတွေကအခုချိန်ဒီဟိုမဆုံးနိုင်ရသေးဘူးဆိုတော့ဒီလိုပြဿနာတွေကိုကျော်လွှားနိုင်မှုဟောကျွန်တော်တို့ဟိုဘယ်လိုလုပ်ရင်ကောင်းမလဲဒီ Muslim လူငယ်တယောက်အမြင်နဲ့ကြည့်မယ်ဆိုလို့ရှင
်ဒီပြဿနာပေါ့နော်အဓိကလူမျိုးရေးဘာသာရေးစိတ်တက်ပြင်းထန်တာပေါ့နော်အင်္ဂလိပ်လိုပြောရဲဆိုကျွန်တော်တို့ဒီ nationalism လို့လည်းပြောလို့ရအမျိုးသားရေးဝါရပေါ့နော် တဖက်ဆွန်ရောက်မျိုးသားရေးဝါဒပေါ့နော်နောက်ခါကျတော့ဒီ racism လို့ခေါ်တဲ့ဒီခုနလူမျိုးရေးဝါဒပေါ့အဲ့ဒီဝါဒကြီးကအရန်ကိုဟိုစိုးရတယ်သူကအမြင့်တွေလာတယ်ကျမတို့မြန်မာပြည်မှာအမြင့်တွေလာတာဟိုးရှိရှိကလေးအကြိုက်ကလေးကအမြင့်တွေလာတာပေါ့အထူးသဖြင့်ဒီဟိုဟိုဟွာပေါ့နော်ဗိုလ်ချုပ်နေဝင်လက်ထက်ခတဲ့ကဒီလိုမျိုးဟိုခွဲခြားတဲ့မူဝါဒတွေနဲ့လူတွေကိုဆက်ဆံခဲ့တယ်နောက်ခါကျတော့ဒီအခုလာပြောတယ်ဗုဒ္ဓဘာသာဦးစားပေးတဲ့ဝါဒမျိုးနဲ့ပေါ့နော်ဗုဒ္ဓဘာသာမျိုးချစ်စိတ်နဲ့ပြည်သူအမျိုးသားရေးစိတ်နဲ့ပေါ့နော်ဗုဒ္ဓဘာသာကြီးဒါပို့ပြီးမြင့်မြတ်တယ်ဆိုတော့အဲ့လိုအနေထားပုံစံမျိုးနဲ့ပြည်သူတွေကိုအုပ်ချုပ်ခဲ့တဲ့အခါကျတော့ပို့ပြီးတော့ဘာသာတရားတစ်ခုပဲဟိုအလေးနက်ထားပြီးကျန်တဲ့ဘာသာတွေကိုကျတော့ဟိုနှိပ်ကွတဲ့ခွဲခြားဆက်ဆံမှုတွေရှိခဲ့တယ်ဒါတွေဟာရေရှည်ဖြစ်လာတဲ့အခါကျတော့နှိပ်ရှည်ဖြစ်လာတဲ့အခါကျတော့ပြည်သူတွေရဲ့စိတ်ထဲမှာပါဒီလိုမျိုးကျမတို့ဟိုမမျှတမှုကိုတွားပြီးခံစားရတာပေါ့ငါမြင့်မြတ်တဲ့သူကမကောင်းငါကောင်းတယ်ဆိုတဲ့အတွေးခေါ်မျိုးတွေဖြစ်လာတာပေါ့အဲ့ရညီမခုနပြောတဲ့ဒီဟိုအခုနမျိုးချစ်စိတ်တည်းဆိုတဲ့ဟာမျိုးဖြစ်လာပေါ့ငါလူမျိုးတစ်မျိုးတည်းဟုတ်ပဲချစ်မဲ့စိတ်မျိုးပေါ့နော်အမေနေကဖြစ်တဲ့နာပြည်ထောင်စုတစ်ခုတည်ထောင်နေနော်ခုနကကျမတို့ဒီမိုကရေစီနိုင်ငံတစ်ခုသွားမယ်ဆိုရင်အဲ့ဒီစိတ်တွေကဟန်တာတွေပဲဘာကြောင့်လဲဆိုတော့ကျမတို့ခုနပြောသလိုပဲလူမျိုးတစ်မျိုးတည်းတိုးတက်လို့နိုင်ငံတစ်ခုမှာလူမျိုးပေါင်းစုံဘာသာပေါင်းစုံရှိနေတဲ့နိုင်ငံတစ်ခုမှာလူမျိုးတစ်မျိုးတည်းကခုနပြောသလိုအလေးနဲ့အတာရနေလို့ဒါမှမဟုတ်ရင်ပို့ပြီးလွတ်လပ်လို့ပို့ပြီးတော့ဟိုဖေဘာပေးခံရခေါ်တာပေါ့အလေးပေးခံရလို့ဒါမှမဟုတ်ရင်လည်းပို့ပြီးတော့အခွင့်ထုခံနေရတယ်ဆိုလို့ရှင်ကျန်တဲ့လူမျိုးတွေကအဲ့လိုမျိုးတန်းတူမင်းဟာဘူးဆိုလို့ရှင်အဲ့လူဖွဲ့စည်းဟာဘယ်တော့မှကျမတို့ပြောသလိုမငြိမ်းချမ်းနိုင်ဘူးအဲ့လူဖွဲ့စည်းဟာလည်းဘယ်တော့မှမလွတ်လပ်နိုင်ဘူ
းဟုတ်ကဲ့မဝင်ဘူးအခုလိုဖိတ်ချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါရှင်အခုလိုဖိတ်ချပေးတဲ့အတွက်လည်းအရင်ကျေးဇူးတင်ပါတယ်